This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားပေါင်းတဘာဝဘေးဆင်းရဲနာရှင်ဘေးတို့မှာကင်းဝေးပြီးကိုစိတ်နှပြကျန်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညနေခင်ဗျာခင်ဗျာဒီကနေ့2024ခုနှစ်အောက်တိုဘာလ12ရက်နေ့ Radio NUG ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရီသတင်းကောက်နှုတ်ချက်ကိုရန်တိုင်းကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ Radio NUG သတင်းများမင်္ဂလာပါခင်ဗျာကိုကျန်စပြီ2024ခုနှစ်အောက်တိုဘာလ12ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့မရယာမြို့နယ်ကိုစစ်ကောင်စီက၂ရက်ဆက်၄ချောင်းကနေပုံချဲတိုက်ခိုက်တဲ့သတင်းပဲဖြစ်ပါလိမ့်မန္တလေးတိုင်းကတော်လိုင်းအားကောင်းရာမရယာမြို့နယ်ကိုစစ်ကောင်စီက၂ရက်ဆက်၄ချောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါလိမ့်မရယာမြို့နယ်ကတငါရွာနဲ့အုတ်ဆက်ပေါက်ရွာကိုအကြမ်းဖက်စစ်တပ်ကဒီကနေ့အောက်တိုဘာလ12ရက်မနက်9နာရီဝန်းကျင်အချိန်မှာ MI-35 ရဟတ်ယာဉ်20နဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့သိရပါဗျ။တိုက်ပွဲဖြစ်တာမရှိဘဲရဲသားပြည်သူတွေနေထိုင်ရာကြီးရွာတွေကိုဥတီပစ်ခတ်တာဖြစ်ပြီးလက်တလုံးမှာထိခိုက်သေးဆုံးမှုအခြေအနေကိုမသိရှိရသေးဘူးလို့လည်းဒေသတွင်းသတင်းတွေကဒီမနက်ပိုင်းမှာဖော်ပြခဲ့ကြပါဗျ။အကြမ်းဖက်စစ်ကောင်စီဟာမနေ့ကအောက်တိုဘာလ17ရက်ကလည်းတိုက်ပွဲဖြစ်တာမရှိဘဲမရယာနယ်ထဲကကြီးရွာတွေကိုတရက်ထဲမှာ၄ချောင်းတိုက်ခတ်မှု2ကြိမ်လုပ်ခဲ့တဲ့ပြင်မြေပြင်စစ်ကြောင်းကလည်းပြည်သူပိုင်အိမ်တွေကိုမီးရှို့ဖျက်ဆီးခဲ့ပါတယ်။နေကမလပိုင်းကဝေါ်စုကြေးရွာကစစ်ရှောင်းစခန်းကိုအကြောင်းမဲ့ပစ်ခတ်တိုက်ခတ်မှုမှာဆိုရင်တန်ဃာတော်တွေနဲ့ကလေးငယ်တွေပါဝင်အပြစ်မဲ့ရဲသားပြည်သူ12ဦးခန့်သေဆုံးခဲ့ရပြီးပြင်းထန်တဲ့ရသူများစွာရှိခဲ့တယ်လို့မန္တလေး PDF ကအသိပေးထုတ်ပြန်ထားပါတယ်။အလားတူညနေ 6:15 မိနစ်ခန့်ကလည်းမရယာမြို့နယ်ကရန်ကုန်းရွာနဲ့တုံကုန်းရွာအနီးတစ်ဝိုက်ကိုအကြမ်းဖက်စစ်တပ်က Jet Fighter 20နဲ့ထမှန်ဘုံကျဲတိုက်ခိုက်ခဲ့တဲ့ပြင်မြေပြင်ကနေစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ကရန်ကုန်းရွာနဲ့တုံကုန်းရွာကပြည်သူပိုင်အိမ်တွေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့သိရပါပါတယ်ခင်ဗျာအခုတကငဇွန်နယ်တွင်စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ကိုတော်လိုင်းတပ်တွေတိုက်ခိုက်ရာစစ်တပ်ဘက်က15ဦးထပ်မံနဲ့သေဆုံးခဲ့တဲ့တဲ့ရင်ကိုလည်းတင်ဆက်ပေးချင်ပါတယ်မန္တလေးတိုင်းငဇွန်မြို့နယ်တွင်စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ကိုတော်လိုင်းတပ်တွေပူးပေါင်းတိုက်ခိုက်ရာစစ်တပ်ဘက်က15ဦးထပ်မံနဲ့သေဆုံးသွားတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ငါဇုံမြို့နယ်တွင်ကိုစစ်ကြောင်းထိုးလာတဲ့အင်အားတရာကန့်ရှိတဲ့စစ်ကောင်စီတပ်ကိုဝိုးတောင်ရွာနဲ့ငမရွာကြားမှာတော်လိုင်းတပ်တွေကမနေ့ကအော်တိုဘားလ17ရက်နေ့မနက်9နာရီခန့်အချိန်မှာကြားပြတ်တိုက်ခိုက်ခဲ့တာလို့သိရပါတယ်။တရက်ထဲမှာတိုက်ပွဲ3ချိန်ဖြစ်ခဲ့ပြီးတိုက်ပွဲပြင်းထန်တာကြောင့်စစ်ကောင်စီတပ်ဘက်ကစစ်သမောတွေပြင်ခြေလင်းစစ်ကြောင်းတွေနဲ့စစ်ကူအင်အားဖြည့်လာတယ်လို့ဆိုပါတယ်။အဲဒီစစ်ကြောင်းဟာမြို့သားတရအူးနဲ့ငါဇုံမြို့ဘက်ကနေစစ်ကြောင်းဆားထွက်လာတာဖြစ်ပြီးဝိုးတောင်ရွာနဲ့ငမရွာဘက်ရောက်လာချိန်မှာပြည်သူ့ကာကွယ်ရေးတပ်တွေနဲ့မရပိုင်မှာတစ်ကြိမ်နေ့လယ်မှာတစ်ကြိမ်ညနေ3နာရီမှာတစ်ကြိမ်တရက်ထဲတိုက်ပွဲ3ကြိမ်ဖြစ်ခဲ့တာကြောင့်အနီးတစ်ဝိုက်မှာရှိတဲ့ကျေးရွာတွေကအရသာပြည်သူတွေပါနေရဲဆွန့်ခွာနေကြတယ်လို့သိရပါတယ်။မရပိုင်မှာဖြစ်ခဲ့တဲ့တိုက်ပွဲမှာစစ်တပ်စစ်ကြောင်းကိုတော်လိုင်းတပ်တွေပိုင်ပိုင်နိုင်နိုင်ပစ်ခတ်နိုင်ခဲ့တာကြောင့်စစ်တပ်ဘက်ကသေဆုံးမှုများခဲ့ပြီးညနေပိုင်းတိုက်ပွဲပြီးချိန်မှာစစ်ကောင်စီတပ်ဟာအင်အားအလုံးကြီးနဲ့စစ်ကူဖြစ်တင်းလာတာလို့တော်လိုင်းတပ်တွေကဆိုပါတယ်။ဒီတိုက်ပွဲမှာငဇုံပတ်ကဖမြင်းစံခဲတရင်ခုနဲ့0ပျောက်ကြားတပ်ဖွဲ့တရင်6TGYR Youth Guerrilla Counter Revolution NZ ဖွဲ့တို့ကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပြီးစစ်ကောင်စီဘက်ကမြေပြင်စစ်ကြောင်းတွေပြင်စမိတ်ခုံရွာညဘက်အထိုင်ချလိရှိတဲ့စစ်သင်္ဘော20ကမြစ်တာဘက်ကန်းကနေလက်နက်ကြီးတွေနဲ့ပစ်ကူပေးခဲ့တာကြောင့်တော်လိုင်းတပ်ဖွဲ့တွေနောက်ပြန်ဆုတ်ထားတယ်လို့သိရပါပါခင်ဗျာအခုဆက်လက်ပြီးတီဘောနဲ့နောင်ချုံမြို့တို့မှာစစ်တပ်ကဖြစ်အားပြင်ပေါင်900ဘုံကျဲချခဲ့တာကြောင့်ဒေသခံတူတေဆုံပြီးနေအိမ်များပြားပျက်စီးခဲ့တဲ့တဲ့တင်ကိုလည်းတင်ဆက်ပေးပါမယ်တောင်ပြည်တမနှစ်နယ်မြေဖြစ်တဲ့တီဘောနဲ့နောင်ချုံမြို့တို့ကို စစ်တပ်ကဖြတ်အားဖြင့်ပေါင်900ပုံကျဲချခဲ့တာကြောင့်ဒေသခံတူးသေဆုံးပြီးနေအများပြပျက်စီးသွားတယ်လို့ PSLF DNL သတင်းနဲ့ပြန်ကြားရေးဌာနကဒီကနေ့အောက်တိုဘာလ2ရက်မှာထုတ်ပြန်ပါတယ်။တီဘောင်းမြို့မှာဆိုရင်စစ်ကောင်စီတပ်ကပြည်သူလူထုကိုဦးတည်ပြီး Jet Fighter နဲ့ဖြတ်အားဖြင့်လက်နက်မျိုးစားဖြစ်တဲ့ပေါင်900ပုံ3လုံး5ယောက်ကျဲချခဲ့တာကြောင့်နေအများပြပျက်စီးသွားခဲ့တယ်လို့ဆိုပါတယ်။အောက်တိုဘာလ10ရက်နေ့မွန်းတဲ17ရက်နေ့အချိန်မှာတီဘောင်းမြို့ဇက်စုရက်ကွက်နဲ့တီဘောင်းချင်းတောင်တွင်းကိုဘုံကျဲတိုက်ခတ်ခဲ့တာကြောင့်ထောင်ဆောက်ဦးနဲ့လူနေ9လုံးကျော်ထိခိုက်ပျက်စီးခဲ့ရတယ်လို့အသိပေးထားပါတယ်။ဒါပြင်တိုက်ပွဲဖြစ်တဲ့ခလာရ23တပ်နီးတဝိုက်ကိုလည်းမနေ့ကမနေ့6နိုင်ခွဲကနေ9နိုင်ခွဲအချိန်ထိစစ်ကောင်စီတပ်ကဝိုက်တွဲလျင်နဲ့ဘုံလုံး40နီးပါးကျဲချခဲ့တယ်လို့နေ့လယ်တနိုင်ခွဲကနေ2နိုင်ခွဲအချိန်ထိဘုံလုံးပေါင်း40ကျော်ထပ်မံကျဲချကာနန်လန်ချီဆိုင်စစ်ကောင်စီတပ်ကလည်းလက်နက်ကြီးနဲ့10လုံးကျော်ပစ်ခတ်တိုက်ခတ်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။အလားတူနောင်ချုံမြို့နယ်အင်းဘူကြီးရွာကိုလည်းအော်တိုဘားလ9ရက်မနက်10နာရီချိန်မှာစစ်ကောင်စီတပ်ကလေကြောင်းသုံးပြူပြီးဘုံလေးလုံးလာရောက်ကျဲချတိုက်ခိုက်ခဲ့တဲ့ပြင်အော်တိုဘားလ10ရက်နေ့မနက်6နာရီခွဲချိန်မှာလည်းဗန်ပွေးမှာရှိတဲ့စစ်ကောင်စီတပ်စခန်းကနေလက်နက်ကြီးတွေနဲ့ဇက်တိုက်ပစ်ခတ်ခဲ့တယ်လို့သိရပါတယ်။အခုလိုချမ်းပတ်စစ်တပ်ကဖြတ်အားပြင်းဘုံတွေလာရောက်ဘုံကျဲတိုက်ခိုက်တာကြောင့်ဒေသခံတူးသေဆုံးပြီးလူနေအများပြားထိခိုက်ပျက်စီးခဲ့ရတယ်လို့ဆိုပါတယ်။စစ်ကောင်စီတပ်ဟာမိသူလူတို့တပ်အုပ်အိမ်သေးသေးပျက်စီးစေဖို့ဈေးပြတ်မှတ်မဟုတ်တဲ့နေရာတွေကိုနေ့စဉ်လေကြောင်းလက်နက်ကြီးတွေနဲ့ဘုံးကျဲပစ်ခတ်တိုက်ခိုက်နေတယ်လို့ PSLF DNLA သတင်းနဲ့ပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတခါပန်ဝါမြို့နီးမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်တပ်ကလေကြောင်းကနေထပ်မံပစ်ခတ်တဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ပန်ဝါမြို့ဆောင်တပ်ဖြစ်တဲ့လောက်ပြေကျေးရွာနီး1332တရင်မှာတိုက်ပွဲတွေဆက်လိုက်ပြင်းထန်နေပြီးစစ်တပ်ကဒီကနေ့အော်တိုဘားလ12ရက်မနက်7နာရီဝန်းကျင်ကစပြီးလေကြောင်းတိုက်ခိုက်မှုတွေပြန်လည်လာတယ်လို့ဒေတာတဲ့သတင်းတွေအရသိရပါတယ်။ဝိုက်တွဲလျင်တစင်းဟာဒီကနေ့မနက်7နာရီဝန်းကျင်ကစပြီးမော်တယ်7နာရီတွင်28ကြိမ်ပုံချဲသွားတယ်လို့ဒေတာကန်ရဲ့ဆိုကိုဂိုကာပီကချင်းနျူးစ်ဂရုကပေါ်ပြပါတယ်။ဒေတာခေါ်လူပြီလို့ခေါ်ဆိုတဲ့လောက်ပြေကြီးရွာမှာထိုင်ချထားတဲ့1332တိုင်ရင်ဟာတန်ဝါမြို့ကိုတိကလုံခြုံရေးပေးနေတဲ့တိုင်ရင်ဖြစ်တယ်လို့သိရပါတယ်။ဘန်ဝါမျိုးနဲ့ဆယ်မန်ဝင်းကျင်မှာရှိတဲ့ဒီတန်ရစ်ကြသွားခဲ့မယ်ဆိုရင်ဘန်ဝါမျိုးရင်းဗျူဟာကုန်းတစ်ခုသာကျန်မှာဖြစ်တယ်လို့ဒေသခံတွေကဆိုပါတယ် KIA နဲ့ပူးပေါင်းတပ်တွေခြေဝေနဲ့ဆော့လော်ကိုသိမ်းပိုက်ပြီးတဲ့နောက်အော်တိုဘားလ9ရက်နေ့ကစပြီးနေကြောင်းတပ်တစ်ခုဖြစ်တဲ့1332တန်ရင်ကို KIA ပူးပေါင်းတပ်တွေထိုးစစ်ဆင်နေတာကြောင့်နှစ်ဖက်တပ်တွေကြားတိုက်ပွဲပြင်းထန်နေတာလို့သိရပါတယ်ဘန်ဝါမျိုးနီးမှာတိုက်ပွဲဖြစ်နေတာကြောင့်လောက်ပြေကျေးရွာကဒေသခံပြည်သူတွေပါဝင်ချမ်းရင်ခူးကျေးရွာကပြည်သူတွေညိုရင်းဘက်တင်းရှောင်နေကြရတယ်လို့အချို့လေတရုတ်နိုင်ငံဘက်ချမ်းကိုတင်းရှောင်သွားကြပြီလို့လဲဒီသတင်းသတင်းတွေကဆိုပါတယ်။ပန်ဝါမြို့ဟာချီဝင်မြို့နဲ့မိုင်40ကျော်ဝေးပြီးတရုတ်နယ်စပ်မြို့တစ်မြို့ဖြစ်ကမြေရှားတပ်တုထုတ်လုပ်မှုအများဆုံးဒေသဖြစ်တယ်လို့သိရပါတယ်ခင်ဗျာ။အခုဆက်လက်ပြီးကမ်ဘလူးနယ်မှာစစ်ကောင်စီတပ်ကဒရုန်းနဲ့ဘုံးသီးချတိုက်ခိုက်ခဲ့တာကြောင့်ကလေးနှုတ်ဦးပါဝင်3ဦးသေဆုံးက8ဦးဒဏ်ရာရတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။စကိုင်းတိုင်းကမ်ဘလူးမြို့နယ်အင်းလဲကြီးရွာကပြည်သူပိုင်နေအိမ်တွေကိုငရုရွာပြူအထိုင်မှာရှိတဲ့စစ်ကောင်စီတပ်နဲ့ပြူစောတီတွေဒီကနေ့မနက်စောပိုင်းမှာဒရုန်းနဲ့ဘုံးသီးချတိုက်ခိုက်ခဲ့တာကြောင့်ကလေးငယ်နှစ်ဦးပါဝင်3ဦးသေဆုံးက8ဦးဒဏ်ရာရသွားတယ်လို့ကျွန်းလာကမ်ဘလူးတက်ကြွလှုံရှားသူများအဖွဲ့ကမ်ဘလူးခိုင်ကပြောပါတယ်။ကမ်ဘလူး606တပ်ကရတပ်ကဒရုန်း2စင်းပါဝင်စစ်ကောင်စီတပ်နဲ့ပြူစုပေါင်းအင်အား80ခန့်ပါတဲ့စစ်ကြောင်းဟာငရုရွာပြူအထိုင်စခန်းကိုမနေ့ကအောက်တိုဘာလ17ရက်နေ့ည9နာရီခွဲမှာရောက်ရှိလာပြီးတိုက်ခိုက်တာလို့ဆိုပါတယ်။စစ်ကောင်စီစစ်ကြောင်းဟာကမ်ဘလူးမြို့နယ်အင်းလဲကြီးရွာကိုဒီကနေ့အော်တိုဘားလ12ရက်မနက်တနားရီခွဲ2နာရီ13မိနစ်နဲ့2နာရီ14မိနစ်တို့မှာဒရုန်းနဲ့ပုံသီး3လုံးချတိုက်ခိုက်ခဲ့တာကြောင့်အပြင်းမဲ့ပြည်သူပိုင်နေအချို့ပျက်စီးခဲ့တဲ့ပြင်အသက်30ရွယ်ရှိတဲ့မတ်ဖြူဝင်းအသက်4နှစ်ရွယ်မတ်သိသိမ့်ဖြူနဲ့အသက်10နှစ်ရွယ်မတ်ညင်းဤဆန်တို့အသေဆုံးက8ဦးထိခဲ့တဲ့အရာထားတယ်လို့အသိပေးထားပါတယ်။ဒီစစ်ကြောင်းဟာဒီကနေ့မနက်2နာရီခန့်မှာလဲရွာမရွာကပြည်သူပိုင်နေတွေပေါ်မှာဒရုန်းနဲ့ပုံသီးချတိုက်ခိုက်ခဲ့ပြီးလက်တလုံးမှာအထိခိုက်ရှိမရှိအတိအကျမသိရသေးဘူးလို့လည်းပြောပါလေ။ကမ်ဘလူး606ထိုင်စကန်ကထွက်လာတဲ့စစ်ကြောင်းတွေဟာအရင်လိုစစ်ကြောင်းထိုးတာတွေမလုပ်တော့ဘဲအနီးအနားမှာရှိတဲ့တဲတိုက်တွေကပြည်သူပိုင်ပစ္စည်းတွေနဲ့ကျွဲနွားဝက်ကြက်တွေခိုးယူရှာဖွေစားတော့ကပြူထိုင်စကန်ကနေဒရုန်းတွေနဲ့ပြည်သူလူထုနေထိုင်ရာကြီးရွာတွေကိုအကြောင်းမဲ့ပုံသီးချတိုက်ခိုက်တာတွေဇက်တိုက်ပြလို့လာတယ်လို့သိရပါလေ။ကမ်ဘလူးမြို့နယ်တွင်စစ်ကောင်စီတပ်တွေပုံသီးချတိုက်ခိုက်တာကြောင့်စက်တင်ဘာလတွင်မှာအပြင်းမဲ့ပြည်သူ6ဦးပုံသီးထိမှန်သေဆုံးခဲ့ရတယ်လို့ကျွန်းလာကမ်ဘလူးတက်ကြွလှုပ်ရှားသူများဖွဲ့ကမ်ဘလူးခရိုင်မှတ်တမ်းတွေအရသိရပါပါတယ်ခင်ဗျာအခုခါနထိုးကြီးကန်နာရက်စကန်ကို PDF တွေတိုက်ခိုက်ချိန်မှာစစ်တပ်ကလေကြောင်းကနေတုံ့ပြန်တဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်မန္တလေးတိုင်းနထိုးကြီးမြို့နယ်ကကန်နာရက်စကန်ကိုပြည်သူကာကွယ်တပ် PDF တွေတိုက်ခိုက်ချိန်မှာအကြမ်းဖက်စစ်တပ်ကလေကြောင်းကနေပစ်ကူပေးတိုက်ခိုက်တာကြောင့်ဆုတ်ခွာခဲ့ရတယ်လို့နထိုးကြီး People Defense Force တပ်ဖွဲ့ကပြောပါတယ် အချမ်းဘတ်စစ်သားနဲ့ရဲအင်အား30ခန့်တပ်ဆွဲထားတဲ့ကန္နာရဲစခန်းကို PDF တပ်ဖွဲ့ဝင်တွေကမနေ့ကအောက်တိုဘာလ17ရက်မနက်စင်နိုင်ကမှလက်နက်ကြီးလက်နက်ငယ်တွေနဲ့တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။အပြန်အလှန်ပစ်ခတ်မှုတွေကြောင့်တိုက်ပွဲဟာ2နာရီခန့်ကြာမြင့်ခဲ့ပြီးစစ်သားနဲ့ရဲတွေဘက်ကထိခိုက်သေးဆုံးမှုရှိနိုင်တဲ့အတွက်ဆက်လက်စုံစမ်းနေတယ်လို့လည်းနှထိုးကြီး PDF ကအသိပေးထားပါတယ်။အခုလိုပြစ်ခတ်တိုက်ခိုက်ချိန်မှာအချမ်းဘတ်စစ်သားနဲ့ရဲတွေအကြောက်လွန်ပြီးလေကြောင်းပစ်ကူခေါ်ခဲ့တာကြောင့်မွန်းတဲ12နိုင်ခန့်မှာ MI-35 နဲ့ Jet Fighter တွေလာရောက်ပစ်ကူပေးခဲ့ပေမဲ့ PDF တပ်ဖွဲ့ဝင်တွေထိခိုက်မရှိပြန်လည်ဆုတ်ခွာခဲ့ရတယ်လို့သိရပါတယ်။ဒီတိုက်ခိုက်မှုကိုမြင်းကျန်ခရိုင်အမတ်လေးတန်ရင်နထိုးကြီး People Defense Force နဲ့အမတ်30တန်ရင်တို့ကပူးပေါင်းလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။နထိုးကြီးနယ်တဝိုက်တိုက်ပွဲတွေအချိန်မရွေးထပ်ဖြစ်လာနိုင်တဲ့အတွက်မြို့သူလူထုအနေနဲ့ PNC တရဦးလမ်းပိုင်းကိုအသုံးမပြုကြဖို့နထိုးကြီး People Defense Force ကအသိပေးထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးဆိုင်းတောင်ရွာကိုမိရှုဖြက်စီရမှာပါဝင်တဲ့စစ်သားတွေကိုဖမ်းမိတဲ့ရုတ်တံဖိုင်ထွက်ပေါ်လာတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ကချင်ပြည်နယ်ဖားကဲမြို့နယ်ဆိုင်းတောင်ရွာတိုက်ပွဲမှာရွာကိုမိရှုဖြက်စီရမှာပါဝင်တဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုဖမ်းမိတဲ့ရုတ်တံဖိုင်ကိုအော်တိုဘားလ2ရက်မနက်စောပိုင်းမှာထွက်ပေါ်လာတာဖြစ်ပါတယ်။ဆိုင်းတောင်ရွာ Lucky Man Hotel တိုက်ပွဲတွင်ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပြည်သူ့ကာကွယ်ရေးတပ် KPDF ပူးပေါင်းတပ်တွေကစစ်ကောင်စီတပ်ဖွဲ့ဝင်တွေကိုဖမ်းဆီးရမိခဲ့တဲ့ရုတ်တံမှတ်တမ်းလို့သိရပါတယ်။ဆိုင်တောင်မှာရှိတဲ့စစ်ကောင်စီတပ်တွေကို KIA နဲ့ပူးပေါင်းတပ်တွေကစက်တင်ဘာလ9ရက်ကစပြီးထိုးစစ်ဆင်ခဲ့ရာတလကြာအော်တိုဘားလ10ရက်နေ့မှာဆိုင်တောင်မှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေကိုရှင်းလင်းနိုင်ခဲ့ပါတယ်။စက်တင်ဘာလ12ရက်ကဆိုင်တောင်ရဲစခန်းကိုသိမ်းပိုက်ပြီးတဲ့နောက်ဆိုင်တောင် Lucky Man Hotel မှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကို KIA ကတိုက်ခိုက်ခဲ့ပြီးရှင်းလင်းမှုတွေလုပ်ချိန်မှာစစ်ကောင်စီတပ်ဖွဲ့ဝင်20ခန့်ဖမ်းမိခဲ့တယ်လို့စစ်ရေးသတင်းရင်းမြစ်တွေကပြောထားတာရှိပါတယ်။ထွက်ပေါ်လာတဲ့ရုတ်တံမတဲအရာစစ်သား15ဦးခန့်ကိုလက်နောက်ပြန်ကျူးတုတ်ခါမြေပေါ်မှာအတန်းလိုက်မှောက်ခိုင်းထားပါတယ်ဒီကောင်တွေပဲစမ်းတော်ရောင်မြှို့ရတဲ့ဖွဲ့ပဲသက်ပိုင်ထုံးဖွဲ့တွေတပ်မ33လက်အောက်ခံ119116ဟုတ်လားဆိုပြီး KIA ပူးပေါင်းတပ်မပေါင်းသူတူကရှင်းပြနေတာကိုရုတ်တံမှာတွေ့ရပါတယ်စမ်းတော်လက်ကီမန်တိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကိုအရှင်ဖမ်းမိတာရှိသလိုတေဆုံးသူတွေနဲ့ထွက်ပြေးလွတ်မြောက်သွားသူတွေလည်းရှိနေတယ်လို့စစ်ရေးသတင်းရင်းမြစ်တွေစီကနေသိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာRadio NUG သောရရှင်များခင်ဗျာစီရေးသတင်းကောင်းလုံးချက်ပြီးမှပြည်တွင်းသတင်းများကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်အော်တိုဘာလ12ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ပြည်တွင်းသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာပထမဆုံးသတင်းအနေဖြင့်ပင်လယ်ဘူးမြို့ကိုတိမ့်ပိုက်နိုင်တာဟာ PDF တပ်မတော်ရဲ့တိုက်စွမ်းရည်ကိုပြသခဲ့တာလို့ NUG ကာကွယ်ရေးဌာနပြောတဲ့သတင်းကိုတင်ပြပေးပါမယ်။စစ်ရေးအရာမဟာဗျူဟာကြားတဲ့ပင်လယ်ဘူးမြို့ကိုတိမ့်ပိုက်နိုင်ခဲ့တာဟာ PDF တပ်မတော်ရဲ့တိုက်ခတ်ရေးစွမ်းရည်ကိုပြသနိုင်ခဲ့တာဖြစ်ပြီးစစ်ကောင်စီအတွက်အရေးပါတဲ့ခန်းစစ်လိုင်းတစ်ခုကိုချိုးဖျက်နိုင်ခဲ့တာပဲဖြစ်တယ်လို့မြို့သားညီညွတ်ရေးအစိုးရ NUG ကာကွယ်ရေးဝန်ကြီးဌာနကဒီနေ့မှထုတ်ပြန်ပြောဆိုလိုက်ပါတယ်။ပင်လယ်ဘူးမြို့ဟာကောလင်းဝန်းသူဗမောက်ဖောင်းပြင်စတဲ့မြို့တွေနဲ့ဆက်ဆက်နေပြီး ARA မြို့ဝန်းနဲ့ချင်းတွင်းမြို့ဝန်းဆက်သွယ်ရာလမ်းကြောင်းပေါ်ကမဟာဗျူဟာကျတဲ့မြို့ဖြစ်တယ်လို့ဆိုပါရယ်ပင်လယ်ဘူးမြို့ကိုတိုက်ခိုက်သိမ်းပိုက်နိုင်ခြင်းကြောင့်ရန်သူတပ်အတွက်အရေးပါတဲ့ခန်းစစ်လိုင်းတစ်ခုချိုးဖျက်နိုင်ခဲ့ပြီး PDF တပ်မတော်ရဲ့တိုက်စွမ်းရည်ကိုပြသနိုင်ခဲ့တဲ့အပြင်မြေပြန့်မှာအင်အားနဲ့ဆင်နွှဲတဲ့မဟာဗျူဟာထိုးစစ်ရဲ့အရေးကြီးသောအောင်ပွဲကိုရရှိနိုင်ခဲ့ခြင်းဖြစ်တယ်လို့ NUG ကာကွယ်ရေးဝန်ကြီးဌာနထုတ်ပြန်ချက်မှာဖော်ပြထားပါရယ်စကိုင်းတိုင်းကောလင်းခရိုင်ပင်လယ်ဘူးမြို့သိန်းစစ်စင်ရေးကိုဩဂုတ်လ15ရက်ကစတင်ခဲ့ရာပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တွေကအော်တိုဘာ10ရက်မှာတိမ့်ပိုက်နိုင်ခဲ့တာကြောင့်ထိုးစစ်ကာလ54မှာတိမ့်ပိုက်နိုင်ခဲ့တာပဲဖြစ်ပါတယ်မြို့သိန်းစစ်စင်ရေးအတွက်စစ်ကောင်စီဘက်ကလေကြောင်းပစ်ကူအကြိမ်680မှာဘုံဒီအလုံးရေ9000ကျော်ကျဲချတိုက်ခိုက်ခဲ့တဲ့အပြင်မြေပြင်အင်အား800နီးပါးနဲ့ခုခံခဲ့တာလို့သိရပါတယ်တိုက်ပွဲအတွင်းရန်သူဘက်က80ခန့်တေဆုံးပြီး225ဦးပျောက်ဆုံးက225ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ NUG ကာကွယ်ရေးဌာနကထုတ်ပြန်ထားပေမဲ့ PDF ပူးပေါင်းတပ်ဘက်ကထိခိုက်ကျဆုံးအခြေအနေအသေးစိတ်ကိုဖော်ပြမထားပါဘူးရန်သူထံကလက်နက်ကြီးလက်နက်ငယ်မျိုးစုံ400ကျော်ခဲယမ်းမီးကျောက်အများအများနဲ့ဆက်ဆက်ပစ္စည်းများသိမ်းဆည်းရမိခဲ့တယ်လို့အလင်းဝင်လာသူ48ဦးရှိပြီးစစ်တုံးမှန်102ဦးဖမ်းဆီးရမိခဲ့တယ်လို့NUG ကထုတ်ပြန်ထားပြီးရန်သူတပ်သားတွေကိုစစ်ဆေးရာမှာမူရစ်ဆေးဝါးတုံးဆွဲထားတာတွေ့ရပြီးရန်သူတပ်တွေအဓိကအခြေပြုနေတဲ့ရဲစခန်းအတွင်းကဘိမ်းမဲအထုပ်ခမန်းတပိတ်တာတို့18ထုပ်ဘိမ်းဖြူစက်ပြာကွက်1352ခုဘိမ်းဖြူအထုပ်သေး1285ခုတင်းဆဲရမိခဲ့တယ်လို့ထုတ်ပြန်ထားပါတယ်လယ်ဘူးမြို့သိန်းစစ်စင်ရေးကိုပြည်သူတော်လှန်ရေး3နှစ်တာကာလအတွင်း5ချိန်မြောက်ဆင်နွှဲခဲ့ရပြီးစစ်စင်ရေးတွေမှာမဆုံးမနစ်သောဇွဲတက်တိနဲ့အသက်ခန္ဓာပေးဆက်ဆွတ်လွတ်သွားတဲ့ ပြည်သူတော်လှန်ရေးရဲဘော်တွေကိုဂုံပြုဥညွတ်ကြောင်းနဲ့ယခုအောင်ပွဲကရရှိလာတဲ့အောင်စိမ့်နဲ့တော်လှန်ရေးအောင်မြင်တဲ့အထိဆက်လက်ကြိုးပမ်းအောက်ထုတ်သွားမယ်လို့ NUG ကာကွယ်ရေးဝန်ကြီးဌာနကအတည်ပြုထားပါတယ်။ပင်လယ်ဘူးမြို့ကိုမြို့သားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနအမှတ်၈စစ်ဒေသကသုံးလုံးခရိုင်အထူးစစ်စင်ရေးကုကဲမှုဖြင့်ကသုံးလုံးခရိုင်အထူးစစ်စင်ရေးရုံးအဖွဲ့ကောလင်းခရိုင်ကုကဲရေးရုံးကောလင်းခရိုင်တရင်1234အမတ်တစ်စစ်ဒေသတိုက်ခိုက်ရေးအဖွဲ့လက်နက်ကြီးအဖွဲ့အထူးလှုပ်ရှားတပ်ရင်း124810အမတ်တစ်နှစ်ရွှေဘိုခရိုင်ကုတ်ကဲရေးရုံးအဖွဲ့တမူးခရိုင်တပ်ရင်း3မော်လိုက်ခရိုင်တပ်ရင်း124ကလေးခရိုင်တပ်ရင်း14ရင်းမပင်ခရိုင်တပ်ရင်း14ရင်းမပင်ခရိုင်ထုံးနှုတ်တပ်ဖွဲ့မုံရွာခရိုင်တပ်ရင်း9စကိုင်းခရိုင်ထုံးနှုတ်တပ်ဖွဲ့ကွန်မန်ဒိုတပ်ရင်းစကိုင်းတိုင်းဗျူဟာ41 42 45 49 52 53ပကဖစကိုင်းတိုင်းကောလင်းခရိုင်ရွှေဘိုခရိုင်ပင်လယ်ဘူးမြို့နယ်ကောလင်းမြို့နယ်ဝန်းတုံမြို့နယ်ပကဖကံဘလူခရိုင်ပကဖလှုပ်ရှားအဖွဲ့ပါလဖကောလင်းခရိုင်ပင်လယ်ဘူးမြို့နယ်ကောလင်းမြို့နယ်ဝန်းတုံမြို့နယ်ဒရုန်းဖွဲ့များအမှတ်၈စစ်ဒေသစကိုင်းတိုင်း PDF တာဝန်ခံရုံးရွှေဘိုခရိုင်ပကဖပင်လယ်ဘူးမြို့နယ်ပကဖကောလင်းမြို့နယ်ပကဖဝန်းတုံမြို့နယ်ပကဖစသည့် PDF ပကဖတပ်တို့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်ဆေးအာဏာသိမ်းမှုကြောင့်မြန်မာနိုင်ငံမှာမူရစ်ဆေးဝါးရောင်းဝယ်မှုတွေတိုးလာပြီးတရားမဝင်ငွေကြေးစီးဆင်းမှုဟာဒေါ်လာတန်း 1,300 ကျော်ရှိနေတယ်လို့ကုလဆိုင်ရာမြန်မာသံအမတ်ကြီးပြောတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာဆေးအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေတိုးလာပြီးမူရစ်ဆေးဝါးတင်ပို့မှုတစ်ခုတည်းကနေတရားမဝင်ငွေကြေးစီးဆင်းမှုဟာပြည်တွင်းမှာဒေါ်လာတန်း 1,348 တန်းရှိနေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းကပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့ဒုတိယကော်မတီလို့ခေါ်တဲ့စီးပွားရေးနဲ့ဗန္ဓာရေးဆိုင်ရာစဉ်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ရေးဗန္ဓာငွေဆိုင်ရာညီလာခံများ၏ရလက်များအကောင့်ထယ်ဖို့ခြင်းဆိုင်ရာအစည်းအဝေးကိုအော်တိုဘာ10ရက်ကပြုလုပ်ခဲ့ရာတန်အမတ်ကြီးကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပိုင်းတရားဥပဒေစိုးမိုးမှုလုံးဝမရှိတော့ဘဲအကျဉ်းပြတ်ချစားမှုတွေများလာတာဟာနိုင်ငံဖြတ်ကျော်ရာဇဝတ်မှုများအွန်လိုင်းလိမ်လည်မှုလူကုန်ကူးမှုနဲ့တရားမဝင်မူရစ်ဆေးဝါးရောင်းဝယ်မှုများအပါအဝင်တရားမဝင်စီးပွားရေးလုပ်ငန်းများအပေါ်ထက်လောင်းအကျိုးသက်ရောက်စေပြီးအခြေအနေတွေပုံမှုဆိုးရွားစေတယ်လို့ရှင်းပြခဲ့ပါတယ်။ဒါအပြင် UNCTAD ရဲ့အဆိုကိုကိုးကားပြီးမူရစ်ဆေးဝါးတင်ပို့မှုတစ်ခုတည်းကဖြစ်ပေါ်လာတဲ့တရားမဝင်ငွေကြေးစီးဆင်းမှုဟာမြန်မာပြည်တွင်းမှာအမေရိကန်ဒေါ်လာ 1,348 တန်းအထိရှိနေတာဟာဒေတာတွင်းငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့တရားဝပြောရေးကိုထိခိုက်စေတဲ့အန္တရာယ်တွေဖြစ်တယ်ဆိုတာအလွန်ထင်ရှားတယ်လို့လည်းတန်အမတ်ကြီးကထောက်ပြခဲ့ပါတယ်။ဒါအပြင်တရားမဝင်စစ်အာဏာသိမ်းပြီးနောက်ယိုယွင်းလာတဲ့စီးပွားရေးအခြေအနေငွေကြေးဖောင်းပွားမှုစားတောက်ကုန်ဈေးနှုန်းမြင့်တက်လာနေမှုနေရက်စွန့်ခွာမှုနဲ့အိုးမဲ့အိမ်မဲ့ဖြစ်လာမှုတွေတိုးပွားလာခြင်းတို့ကြောင့်မြန်မာပြည်သူတွေဟာဘဝဖွံ့ဖြိုးတိုးတက်ရေးထက်နေ့စဉ်အသက်ရှင်သန်မှုအပေါ်သာအာရုံစိုက်နေကြရတယ်လို့လည်းအစည်းအဝေးတက်ရောက်လာတဲ့နိုင်ငံတကာအတိုင်းအဝိုင်းကိုပြောကြားခဲ့ပါတယ်။တရားမဝင်အာဏာသိမ်းမှုဟာမြန်မာနိုင်ငံရဲ့စီးပွားရေးဗန္ဓာရေးနဲ့လူမှုရေးယိုယွင်းပျက်စီးမှုများရဲ့မူလဇင်းမြစ်ဖြစ်ပြီးစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေကြောင့်ဖြစ်ပေါ်လာတဲ့လက်ရှိအခြေအနေမှာလွတ်လပ်၍တရားမျှတပြီးအားလုံးပါဝင်သောရွေးကောက်ပွဲကျင်းပဖို့တင့်တော်တဲ့အချိန်မဟုတ်ကြောင်းလည်းတန်မတ်ကြီးကထပ်မံရှင်းလင်းပြောဆိုခဲ့ပါတယ်။အတူအယောင်ရွေးကောက်ပွဲကျင်းပဖို့ကြိုးစားနေတဲ့အကြမ်းဖက်စစ်တပ်ရဲ့ကြိုးပမ်းမှုမှန်သမျှကိုမြန်မာပြည်သူတွေကပြက်ပြက်သားသားကန့်ကွက်နေသလိုနိုင်ငံတကာအတိုက်အဝန်းကလည်းအလားတူလှုံ့ဆော်တဲ့ကြောင်းတန်အမတ်ကြီးဦးကျော်မိုးထွန်းကနိုင်ငံတကာအတိုက်အဝန်းကိုထပ်မံတိုက်တွန်းထားပါတယ်ခင်ဗျာဆက်လက်ပြီးစစ်ကောင်စီရဲ့လက်အောက်မှာတာဝန်ထမ်းဆောင်ပြီးအမာခံသတင်းပေးလို့တဲ့ဖရဲသီးများကိုပြည်သူရင်ဝင်အဖွဲ့ထပ်မံဖိတ်ခေါ်တဲ့သတင်းကိုတင်ပြပေးပါမယ်စစ်ကောင်စီလက်အောက်မှာတာဝန်ထမ်းဆောင်ကအမာခံသတင်းပေးလို့တဲ့ဖရဲသီးများကိုထပ်မံဖိတ်ခေါ်လိုက်ပြီးလူအပ်ရင်အသက်ဘေးလွတ်ရာအထိရွှေ့ပြောင်းဆောင်လျှောက်ပေးမယ်လို့ပြည်သူ့ရင်ဝင်အဖွဲ့ကအတည်ပြုပြောကြားလိုက်ပါတယ်။ဖရဲသီးလိုလူတီများတဲ့ PRCDM အဖြစ်တာဝန်ထမ်းဆောင်နေတဲ့တပ်ရဲနဲ့ဝန်ကြီးဌာနအသီးသီးကပြည်သူ့ဘက်တော်သားနိုင်ငံဝန်ထမ်းတွေဟာရန်သူအတွင်းစီးမှနေနေရတာကြောင့်လုံခြုံရေးအရာစိုးရိမ်စရာကောင်းတဲ့အခြေအနေနဲ့အချိန်ပြည့်ရင်ဆိုင်နေရတယ်လို့ဆိုပါတယ်။ဒီလိုအခြေအနေမှာတော့တာဝန်နဲ့ယာတုအရာသိရှိထားတဲ့တက်တွင်းနဲ့ဌာနတွင်းသတင်းတွေကိုတာဝန်ခြေပွန်စွာပေးပို့နေတာကြောင့်တော်လင်းကြီးအတွက်များစွာအထောက်အကူပြုနေတယ်ဆိုတာတော်လင်းကြီးကာလအစကနေဒီနေ့အထိပေါ်လွင်ထင်ရှားနေစေဖြစ်တာကြောင့်လေးစားစွာနဲ့အတိမတ်ပြုမှတ်တမ်းတင်ကြောင်းလဲပြည်သူ့ရင်ဝင်အဖွဲ့ကအတည်ပြုထားပါတယ်။ဒါကြောင့်ဖရဲသီးအဖြစ်တာဝန်ထမ်းဆောင်နေတဲ့ တက်ရဲနဲ့ဝန်ကြီးဌာနအသီးသီးကနိုင်ငံဝန်ထမ်းတွေကိုမြို့သားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာန MOD ရဲ့အမာခံသတင်းပေးပို့သူများဖိတ်ခေါ်ခြင်းဆိုင်ရာကြေညာချက်အမှတ်9မြင်းဆောင်2021အပိုက်နှစ်အပိုက်ခွဲကကြီးပါအာမခံချက်အတိုင်းအပြည့်ဝအကာအကွယ်ပေးလျက်ရှိတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အထူးသဖြင့်အကြဆုံးများနေပြီးစစ်ရေးပြင်းထန်တဲ့ဒေသတွေကိုဆေလွတ်ခံရမယ့်ပြည်သူ့ပတ်တော်သားအမာခံသတင်းပေးပို့သူဖျဲသီးများကိုကာကွယ်ရေးဝန်ကြီးဌာန MOD လက်အောက်ခံတရင်တပ်ဖွဲ့များမိဖက်တော်လန်ရေးအင်အားစုများနဲ့ပြည်သူ့ရင်ဝင်တို့ပူးပေါင်းပြီးအသက်ဘေးကင်းလွတ်ရာကူညီရွှေ့ပြောင်းဆောင်ရှောက်ပေးနေတယ်လို့သိရပါတယ်။ရှေ့တန်းစစ်မျက်နှာပြင်ကိုရုတ်တရက်ဆေလွတ်ခံလိုက်ရတာကြောင့်အချိန်မီရွှေ့ပြောင်းပေးနိုင်ခြင်းမရှိတဲ့ဖျဲသီးတွေကိုတောင်ကာကွယ်ရေးဝန်ကြီးဌာန MOD နဲ့ပြည်သူ့ရင်ဝင်တို့အနေနဲ့ရှေ့တန်းစစ်မျက်နှာကနေခေါ်ထုတ်တာတိုက်ပွဲမှာစစ်တုံးမှန်းအဖြစ်ဖမ်းဆီးခံရခြင်းတွေမှာတောင်သူတို့ရဲ့ကိုယ်ရေးအချက်လက်မပေါက်ကြားအောင်အစွမ်းကုန်စ조사ခေါ်ထုတ်ပြီးပြည်သူ့ရင်ဝင်ခေါ်လိုရင်းစီစဉ်များနဲ့အညီမိသားစုထံအသိပေးပြီးကောင်းမွန်စွာစောင့်ရှောက်ထားတယ်လို့သိရပါဗျ။အကြမ်းဖက်စစ်တပ်ရဲ့ရုပ်မာရိုင်းဆိုင်မှုတွေကိုသိပေမဲ့လူမှုရေးစီးပွားရေးအခြေအနေတွေကြောင့်တာဝန်ထမ်းဆောင်နေရတဲ့တက်ရဲနဲ့ဝန်ကြီးဌာနအသီးသီးကနိုင်ငံဝန်ထမ်းတွေရှိမယ်ဆိုတာတော်လိုင်းအင်အားစုတွေဘက်ကသိထားတာကြောင့်အမာခံသတင်းပေးပို့သူတွေဟာပြည်သူလူထုနဲ့တသားတည်းရှိတယ်ဆိုတဲ့စိတ်ရင်းကိုပြသနိုင်မဲ့အပြင်စစ်ကောင်စီကြာရှုံးထွက်ပြေးချိန်မှာပြည်တံလျှော့ပေါ့ကင်းလွတ်ခွင့်ရစေမဲ့တခုတည်းသောအခွင့်အရေးဖြစ်တာကြောင့်ပြည်သူရင်ဝင်အဖွဲ့ကဖဲသီးလို့လူတီများတဲ့ PreCDM တွေကိုထပ်မံဖိတ်ခေါ်လိုက်တာပဲဖြစ်ပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းနေဖြင့်ရန်ကုန်မြောက်ကလာပါမြို့နယ်ရက်ကွက်အုပ်ချုပ်ရေးမှုယုံကိုလက်ပစ်ဘုံနဲ့တိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။စစ်ကောင်စီကလှုပ်ဆောင်နေတဲ့သကောင်စင်းကောက်ယူရေးလုပ်ငန်းစဉ်အတွက်ကူညီပေးနေတဲ့ရန်ကုန်မြောက်ကလာပါမြို့နယ်တာတလင်းကျိတ်ရက်ကွက်အုပ်ချုပ်ရေးမှုယုံကိုလက်ပစ်ဘုံနှလုံးနဲ့ဖောက်ခွဲတိုက်ခိုက်ခဲ့တယ်လို့မြောက်ကလာပါမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့နှစ်ကပြောပါတယ်။မနေ့အောက်တိုဘာ17ရက်ည8နာရီခွဲအချိန်မှာယုံအတွင်းကိုလက်ပစ်ဘုံပစ်ပြီးတိုက်ခိုက်ခဲ့တာလို့သိရပါတယ်။ရက်ကွက်နေပြည်သူလူထုရဲ့တိုင်ကြားချက်အရရန်ကုန် UG People Army အဖွဲ့နဲ့ပူးပေါင်းလှုပ်ဆောင်ခဲ့တာလို့လည်းအတည်ပြုထားပါတယ်။ရုံထဲမှာစစ်ကောင်စီတပ်ဖွဲ့ရဲနဲ့အုပ်ချုပ်ရေးအဖွဲ့တွေရှိနေချိန်မှာလက်ပစ်ဘုံနှလုံးတစ်ပြိုင်တည်းပစ်သွင်းတိုက်ခိုက်ခဲ့တာဖြစ်ပြီးနှလုံးစလုံးပေါက်ကွဲခဲ့တယ်လို့မြောက်ကလာပါမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့နှင့်တာဝန်ရှိသူကဆိုပါတယ်။ဒီစစ်စင်ရေးမှာထိခိုက်သေးဆုံးမှုရှိနိုင်တဲ့အတွက်အသေးစိတ်သိနိုင်ဖို့ဆက်လက်စုံစမ်းနေတယ်လို့ရန်ကုန် UG People Army ကလည်းအတည်ပြုထားပါတယ်။စစ်စင်ရေးပြီးချိန်မှာစစ်ကောင်စီဘက်ကမီးတမ်းကားတွေနဲ့ပိတ်ဆို့စစ်ဆေးတာတွေလုပ်ခဲ့ပေမဲ့ပြည်သူ့ကာကွယ်ရေးရဲဘော်တွေဘေးကင်းစွာနဲ့စုခွာနိုင်ခဲ့တယ်လို့သိရပါဗျ။တနိုင်ငံလုံးအတိုင်းအတာနဲ့စစ်ဘေးရေဘေးကြုံနေရချိန်မှာအာဏာတည်မြဲရေးအတွက်ပြည်လုံးကျွတ်သကောင်စင်ကောက်ယူဖို့ကြိုးပမ်းနေတဲ့စစ်ကောင်စီကိုတတ်နိုင်သမျှဆန့်ကျင်ကြဖို့ရန်ကုန်အခြေစိုက်လူထုသပိတ်အဖွဲ့ကတိုက်တွန်းထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။မနက်ဖြန်အောက်တိုဘာလ23ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်ဒီကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့မှာတောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝချုံမော်နယ်တောင်ပိုင်းဒေသတွေမှာလည်းတောင်အရှိတောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အခြေအနေကတော့ဘင်္ဂလားပင်လယ်အော်မြောက်ပိုင်းမှာတိမ်အထင်တင်ဖြစ်ထွားနိုင်ပြီးကြံဘင်္ဂလားပင်လယ်အော်နဲ့ကပ်လီပင်လယ်ပြင်တို့မှာမုတ်တုံလီအားအထင်တင်ရှိနိုင်ပါတယ်။အီကွေတာရဲ့တောင်ဘက်နဲ့မြောက်ဘက်မှာလေပွေလိုင်းညီနောင်ကပ်ဘဗိုထက်စ်ဟာမြောက်ဘက်ချက်မှာလေပြားနဲ့ရဝန်းအဆင့်ရှိနေပြီးတောင်ဘက်ချက်မှာတော့မုန်တိုင်းငယ်အဆင့်နဲ့ဆက်လက်တည်ရှိနိုင်ပါတယ်။မိုးအခြေအနေကတော့ရခိုင်ပြည်နယ်ချင်းပြည်နယ်စကိုင်းတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်မန္တလေးတိုင်းကရင်ပြည်နယ်ကရင်ပြည်နယ်ပဲခူးတိုင်းမွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာနေရာကျဲကျဲနဲ့ကြံပြည်နယ်နဲ့တိုင်းတို့မှာနေရာကွက်ကြားမိုးထချုံရွာနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်ဘက်မှာလေဟာတောင်အရှိတောင်ဘက်ကနေတနင်္သာရီ10မိုင်ကနေ15မိုင်ခန့်ထိတိုက်ခတ်နိုင်ပြီးလှိုင်းအထင်အင့်ရှိနိုင်ပါတယ်ရှင
်။ Radio NUG မှဆက်လက်တင်ပြနေပါတယ်Weekly News တိုင်းသားဘာသာစကားထုတ်လွှင့်မှုစီစဉ်ကိုဗရန်ရှရီကကချင်ဘာသာစကားနဲ့ထုတ်လွှင့်တင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ဆောရိုက်ချရဝန်ပေါ်မြူရှာနေရောမီဒီယာစင်ဆာအမြကလောရေဒီယို NUG အပတ်မီလမန်ပြလဲဝါဆိုင်ဖောင်ရှတမရှိကနေဖိတ်မိုက်ပထောင်ရှိကောနာထွန်ရှလဲရမတ်အစနာရယ်ရရှောင်းနန်ခုနာထုံကတာစီကလကြောင့်လမ်းအစုံလူခမလိုက်မကျော်မန္တလေးကျောင်းဘူကားကဘာခရမတချူစောမြန်မာထုံကတာသာအဆက်စီဆွမတဲ့ရှိကပဲတံပတွညာနာရယ်ထောင်ကတာစီကွန်လကြောင့်လာအစော့မလူခမလိုက်မကျော်အော်တိုပတ်စတာပရော့စ်နေရာချပေါ်ခင်ဆုံအတန်မန္တလေးကဝဘူကားကပါခရမတချူဒေါက်တာစောမြမအဆက်ဆီဆုံမဆယ်လာ PPNM နီဆွနေရယ်ခရမတချူဖက်ရိုက်အင်စီရှိယံလွတ်လူအကောင့်ကျော်ဆယ်ရေဖက်မုံကျေဒူဝန်ကနာစွန်တာငါရယ်ကွန်ရှင်မြန်ဖြန်တပ်တဲ့အခုထုံနေကိုထောင်ကတာစီကွန်လကြောင့်လာအစော့မလူခမလိုက်မကျော်အင့မတိုင်ငွေရှိက မုန်ကန်တူခရာချံဗြဟ္မနာဖဲစာငိုင်မကျော်လပရူအခေါင်ကျော်လိုက်ကဖဲငါမနာမခါထစာတူထီတန်းနေတဲ့ငါနာမစနေရင်ထုံကတာခမ်ကြလမ်ကျဲရပရာအိုင်မလူမရှာလူရှိုင်လမ်လူခါနိထခဲတပ်တော်မိုင်လမ်စီမဝန်နော်အိုင်လမ်ကျဲခက်ခက်စီကုန်းလကြောင်လမ်ကလောရနာမုံစာပုံတုံရှာနေဖဲရှင်နမမကျော်ငွေကားပေါ်ထထုံရှင်ကနာစီရုံးစီကုန်းနေတဲ့အတန်တက်မဆရာလူဝဲလမ်နေကောနစီကင်းရဲ့ရှာမုံစာပုံတုံရှာနေအဆက်စီဆုံရာငါအိုင်ငါနာ PPNM စွန်တာငါရဲခင်ခုံကုမလီနေဂျန်နွေစတာကော်နာအော်တိုဘတ်စတာပရော့စနေရရှင်တူခရာစီကုန်းကြောင်လမ်လူခမလိုက်မကျော်ထုံကတာအဆက်စီဆုံမတိုင်မုံစာပုံတုံရှာလာမရဲရှင်ငိုက်တဲ့နုံရဲခုံရဲဆဲလမ်ကျဲလူကအိုင်မတနပန်ဝါဆိုင်လမ်စာနာမြင်ပြန်တပ်ရှောင်းကောက်ဖဲဥန်ပုံမှုတန်ဆောင်လောပြန်တပ်ကဲအင်းဒီတပ်စင်ငါလူရဲ့ရှိကဖဲတာမတညာနာရီဂျင်ဖုံမုံချီဖွေပန်ဝါဆိုင်လမ်စာနာမြင်ပြန်တပ်ရှောင်းကောက်ဖဲဥန်ပုံမှုတန်ဆောင်လောပြန်တပ်ကဲအေတပုံဖုံတပ်ဒီဇင်မတူလာလူရဲ့လမ်ရှောင်းလမ်ပြန်ရှိစော့နေစနေရီအော်တိုဘတ်စတာပရမ်စုမြရှိနေတာချီဖွေပန်ဝါလမ်စာနာဒန်ရှိလငိုက် BGF တပ်ဖဲစင်လာလူနာအော်တိုဘတ်စတာပရမ်လီရရှိနေကောလမ်ကျော်တပ်ဖဲစင်လာလူရဲ့လမ်စနေရီလန်ကျော်တပ်ဖဲစင်လာလူရဲ့ရှလွဲလက်နက်မချူပလာနေဖဲမုံစင်လာလူရဲ့လမ်းကျဲလူအိုင်ရစင်လာလူရဲ့တပ်နေကောပန်ဝါမရေမကောင်နာတပ်နေရဲမကျော်ပန်ဝါမရေဖဲထင်ကဆက်စင်နံမတူခန်ငိုင်လမ်းမိုင်ပြနိုင်ငါနာရှီကမ်ဆမ်ရမနီဆွမ်ရမ်ငိုင်ရဲပန်ဝါလမ်းစာနာမြန်ပြန်တပ်နေစင်လာလူရဲ့လမ်းကျဲစိတ်နာကန်အေမကနာအော်တိုဘတ်စတာပရိုကရီယရှင်ဒုခသရရှောင်းစွန်ကြဝိုင်လမ်းကိုရဲငါရှိရဲချီဖွေမကြန်ထဆွမ်အိုင်ကွန်ရှယ်မြန်ပြန်တပ်နေတဲ့ပြီးသူစစ်ဖုံနေကောပန်ဝါမရေမကကျဲဖုံရမ်မတ်ကျဲလမ်းမုံကျဲလူအိုင်ရဝန်ပေါ်မှုနဲ့ရှောင်းလို့ပြန်တပ်ကြိုင်းအင်းဒီချင်းဆက်ငိုင်းရှရာကိုကွန်ရှင်မြင်ပြန်တပ်မှုနာစခုံတင်းအကင်ရာရိုင်နာဒဲရှရာချငါအိုင်စတုံဆော့လို့တဲ့ချီဖွေမရနေဖဲအတင်ကထွန်းထစင်နာလူရဲ့ရိုင်နာဘူကာကတာနာရှောင်းပူလမ်နေဖဲမော်ဝန်ပေါ်မှုနဲ့ရှောင်းလို့ပြန်တပ်ကြိုင်းအေချဲအပေါင်းဖုံတပ်နေဂျွမ်တက်တာလူဆဲလမ်ကျဲလူကအိုင်မတနာမုံရထောင်ကတာသာစီတမ်ကမ်ကွန်နီဖဲနန်စီတမ်ကလောနာမတူကပိုင်နီအတိအနန်ဆွန်ရှကငါရှိကဖဲတာမတွညာနာရဲမုံရထုံတာစီတံမကံကိုနေပဲနန်းစီတံကလောနာမတူကပိုင်နီအတိအနဆွန်ရှကငိုင်လာ PPNM ကနာရှိကရှ်ပရိုတိုင်ရဲထော့အုပ်နီကောမုံစာပုံတုံမရှာနေဖဲရုံကော့တက်ရှကလာနာရှန်တန်နန်ကတန်တာအိုင်စီတံချပန်ကောနာတုံကောရနာဖီရှော့လိုက်ကပါထလက်မှတ်ထူးရှင်ငိုင်လာဆွနေရဲလက်မှတ်အထူးအစီတံမုံစာပုံတုံမရှာနေဖဲမုံလက်ခံရုံကော့တက်ရှကလာနာဖီရှော့လိုက်ကအင်ကမ်ရာအိုင်ငူကတန်တိုင်လိုက်ကပါထထုံအုပ်ဦးကျော်ဝန်ကောနာလက်မှတ်ထူးရှင်ငိုင်လာမကျေလူအိုင်တိုင်ဖောင်းလက်မှတ်အထူးအနေဖက်ကောမုံရထောင်းအုပ်တန်အတမရှာနေတဲ့ရှကင်းနာလက်မှတ်ထူခရာဘက်ခရပဲလာမနေကတော်ငါရံကျေလူကအိုင်ရဖောင်းစတမ်ခုနာစတာမီလက်မှန်တာကွန်ရှင်မြန်ပြန်တပ်နေဘုံလမ်ခုထင်ဆက်တိုင်လာမစုံစားလံကလောနာတိုင်ချမုံရှာမရလခေါစာချန်ဆက်စစ်စုံမတဲ့ရှိကဖက်တာမတညာနာရီစတာမီလက်မှန်တာကွန်ရှင်မြန်ပြန်တပ်နေဘုံလမ်ခုထင်ဆက်တိုင်လာမစုံစားလံကလောနာတိုင်ချမုံရှာမရလခေါစာချန်ဆက်စစ်စုံနေဝဆိုင်ငါနာအော်တိုဘတ်စတာတကလောအိုင်ကပင်ဖုန်နေစနေရီစက်တင်ဘာစတာလမန်ဆမုန်တင်တုံတော့ဆမုန်တင်တာတော့ရခိုင်ခေါင်ဂျင်းဖော့ကရင်နီကရင်မန္တလေးကဝဘူကားကပါစကိုင်းကဝဘူကားကပါမကွေးချက်ကိုကဝဘူကားကပါနေချကွန်ရှင်မြန်ပြန်တပ်နေကောနာအံပုံနေပုံချခတဲ့လာမစုံစမငါရှိလံကလောလိုက်ဝါဆိုင်ငါနာကပင်ဖုန်နေစွန်တာငါရီကွန်ရှင်မြန်ပြန်တပ်နေကောဆမုန်တင်တုံတော့တဲ့လဆရှိမဆက်လံစကိုင်းတဲ့ခုရှိလငှိုင်လံတဲ့ရခိုင်တဲ့မငါရှိချခုလံဘုံလမ်းခုစားတင်ကစားတဲ့ငိုစကရင်ဆက်လာလို့နာတင်းတင်းကြရကဝဘူကားကပါတာရှင်မငါလံပကိုးထစနစ်လောင်စကိုင်းထစနစ်လောင်ချင်းဖို့မုန်ထကလန်တဲ့ဆမုန်တင်တာတော်ထကလန်ဂျုံချေစာတင်ဆက်လဲဝါဆယ်ရေဘုံလမ်ခုတင်ဆက်တဲ့မကြောမာကဂျင်မရဲရှင်းမငါတဲ့နုံမရဲမလင်းရှင်းဆက်မလောမုံစရှာမရဲလခုံစာရှိစနစ်အဆက်စီဆုံနာမရဲမဆုံစာရှိစနစ်ခလခရမရဲနာအန်တမ်ဆုံစာမဆုံလေကာရှင်ကြောင့်ကရုမကမ်ရှမ်တင်နူရှိကရုယူအန်ရုံကောက်လငိုင်တဲ့ထုံလခေါင်ဟိုတေမဆုံတဲ့ကဆင်းနေမလောကကဆဘကကင်ရာချင်းနူရှိကရုတန်ဇာဆမတ်ဝိုင်းလမ်ထလာလူရဲ့ရှိကနီကောနာကျေလူရဲ့ရင်ဘတ်နီလမန်ပြလဲဝါဆိုင်ဖောင်းစတုံရှိကနီဖဲလက်ချောင်းပွဲရလမန်ကောတဲ့ကောမဆိုင်ခုရဲရေဒီယိုအန်ယူဂျီရရှိကနီဖဲကပလာမတ်တိုင်ဆောရာအဟိချရိုဝန်ပေါအမျိုးရှာနီယုံဖဲဂရိုက်ချီချူဘာဆိုင်လော
ဒီကနေ့ကတော့ဒီညနေပဲရေဒီယိုအန်ယူဂျီရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။